ပိုင်းပြည်နယ်မြောက်ပိုင်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကအေးအေးဖွဲ့လို့ကြာမြို့နယ်၄ခုမှာတိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးမှာလည်းထိခိုက်မှုတွေရှိခဲ့တဲ့အကြောင်းအေးအေးဘက်ကရောစစ်ဖက်တာဝန်ရှိသူတွေကပြောကြပါတယ်။အခုလိုတိုက်ခိုက်မှုတွေအတွင်းလက်နက်ကြီး၃ပြီးပြစ်ခတ်ခဲ့တာတွေကြောင့်ဘူးသီးရောင်နဲ့ရသေးရောင်နေဇက်ကရွာသား၁,၀၀၀ဝန်းကျင်စစ်ဘေ နိုင်ကိုရင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြေပုံနဲ့ဗုဒ္ဓတော်မြို့နယ်ဘက်မှာမလေးကတည့်ရက်ထဲမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့သလိုအထူးသဖြင့်မင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အေပြောခွေရခိုင်တုခကပြောပါတယ်။
ဒီမနေ့ကဇန်နဝါရီလ7ရက်နေ့မှာဒီတိုက်ပွဲအတင်းထန်ဖြစ်ခဲ့တယ်လို့ပြောလို့ရတာ။ရေပုံမင်းနဲ့ချင်းမှာဖြစ်တာရှိတယ်။နောက်ဒီမင်းပြားမင်းနဲ့ချင်းမှာတိုက်ပွဲ၄ကြိမ်ဖြစ်တာရှိတယ်။အခုလို့ရှိရင်ဒီမတိတောင်ရဲ့ဗုဒ္ဓတောင်ဆိုတော့အဲ့ဒီမှာဟိုတိုက်ပွဲအကုန်လုံးဆိုတော့ခဏဒေတာဖြစ်ခဲ့တာပေါ့။မင်းပြားမင်းနဲ့ချင်းမှာတော့ဒီမနေ့၄နာရီ50မှာဒီအောက်ပြေရှင်းရရဲ့အရှိတောင်ကတိတသမားကိုပြည်တယ်လောက်အကွာမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီမနေ့၉နာရီ73မိနစ်မှာရဟယင်းမရှိနေနေပြီးတော့မနေ့20လောက်လာပြီးတော့ပြစ်ခတ်တိုက်မှုတွေလက်တွေ့တာရှိတယ်။ဒီမှာစစ်တပ်ဖက်ကဒီကြားဆင်းမှုကတော့ဆင်းငါးဦးအထက်ရှိတယ်ဗျ။နောက်ပြီးတော့ဒဏ်ရာရတဲ့သူတွေရှိတယ်။ကျွန်တော်တို့ကခိုင်းတဲ့ဖက်ကလည်းဒီဒဏ်ရာရတဲ့သူတွေရှိတယ
်။မနေ့ကမင်းပြားမြို့နယ်တေကန်ရွာနဲ့သန်းနပင်ရွာဘက်မှာတစ်ကြိမ်၊သိမရွာတောင်တန်းဘက်မှာတစ်ကြိမ်၊ခွတ်စုံရွာရှေးမြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်မြေပုံမြို့နယ်စံချင်းရွာနောက်မြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။မနေ့ကဗုဒ္ဓတောင်နဲ့ရတိတောင်ဆက်အောင်စီရရွာကြားတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်နဲ့တနက်ကြီးဆုံးတိုက်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီနေ့လေတနားကြီး38မိနစ်မှာဗုဒ္ဓတောင်မြို့နယ်အောင်စီရရွာအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီရတိတောင်ဆက်မှာတော့ဒီခမား93အဲ့ဒီတိုင်းရင်ဒါမျိုးကြီးတော့လည်းမကြီးတယ်နဲ့ဖြစ်တာရှိတယ်။ဒီရဟယင်းနဲ့ရှင်နေရပြီးတော့မှနေရာတော်များများပုံစံတကယ်မှုတွေလည်းရှိတာရှိတယ်
။ဗုဒ္ဓတောင်နဲ့ရတိတောင်နဲ့ဆက်ဖက်လိတ်ပေါက်သောအောင်စီရကြီးရွာပါဝင်အနီးနားရွာတွေဖြစ်တဲ့သိမ်းမြိုင်ပရောင်းမြိုင်ပြင်းရှိတိန်တောင်ကြောက်ရံစားတဲ့ရွာသားများပြားဟာစစ်ဆောင်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်။
ထက်လိုက်ရဲ့နောက်ပြီးတော့အောင်ရေရဲ့အဲ့နာရှိရဲ့ဟိုကဘလို့ကနေတော့မဖြစ်တော့ဘူးလေဟိုမှာလေငါလည်းပြစ်တယ်ဗျာဟိုနေနေဆန်တိုက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးဖြစ်တော့အဲ့ကျေးရောခဏရောချစ်ရောကဟိုကဘလို့ကနေတော့မရတော့ဘူးဖြစ်တော့အဲ့ဒီရောသားရအခုကမြို့ပေါ်ရောက်တဲ့လူတွေရောက်တယ်ရောချင်းဆက်နေဘူးလို့ပြောလို့ရတဲ့ဟိုရောတွေကိုလည်းခြောက်ပြေးတာရှိတယ်ဟိုစစ်တပ်ကိုရောက်တာလည်းရှိတယ်ဗျာကျွန်မကျေဆုံးလို့ရှိရင်အပေါင်းစုံလောက်ရှိတယ်ပေါ့တရော်မှာက1000-2000ဘယ်လောက်ရှိရလဲပေါ့
မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော်မင်းပြားဘက်မှာရယ်ဘူရီအောင်ဘက်မှာရယ်ကစူးပိုင်းဘက်မှာရယ်ဖြစ်ခဲ့တာရှိပါတယ်ဗျကစူးပိုင်းဘက်ကတော့ညနေပိုင်းမှာခဏပါအင်းပြဘက်ကတော့ကျွန်တော်တို့မနက်ပိုင်းကနေကြည့်ကြညနေပိုင်းတော့ဖြစ်ခဲ့တာ။ဒီကောင်ဘက်ကတော့ညချင်းပဲတော့မှာ။အမလေးတော့ပါလာဖြစ်ခဲ့တယ်။တတိယတိုင်းမူချင်တော့ဟိုမင်းပြဘက်မှာတော့ကျွန်တော်ဘက်ကနေတန်းရရှိမှုရှိပါရဲ့ကြ။ကျန်တယ်ရတော့မရှိပါဘူ
း။ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ရှင်းမှုထက်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကနေသွန်အားပေးခဲ့ပါတယ်။စန္ဒဝါရီလ10ရက်နေ့ကကချင်ပြည်နယ်ကချင်လွတ်လပ်ရေးအဖွဲ့ KIU လိုင်စာဌာနချုပ်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဌာနအာရှရေးရာသူးကိုယ်စားလှယ်မစ္စတာဆွန်ဂေါ်ရှန်နဲ့အေအဖွဲ့ခေါင်းဆောင်ဘူဂျုတ်ထွန်းမြတ်နိုင်နဲ့ဒုတိယခေါင်းဆောင်ဘူမှုချုပ်ညိုသွန်းအောင်သူနဲ့တွေ့ဆုံစဉ်မှာတိုက်တွန်းပြောကြားခဲ့ကြောင်းအေပြောခွေရခိုင်တုခကပြောပါတယ်
ဒီနေ့ကျတော့ဖြစ်ဖြစ်ရှိနေကြတာသူစစ်တပ်တွေဟိုမလုပ်ကြဘူးနိုင်ငံရေးကြောက်ပိုင်းမှာဒီနေ့ကျတော့တော်တော်ဆွေးနွေးပြီးတော့အဖြစ်ရှင်ကြတယ်ဟိုတို့လည်းလည်းတော့ဒီအတိုင်းဆိုးကိုတွေးကြကြဖို့ပေါ့နော်အဲ့ဒီဒီနေ့ကျရင်အဲနိုင်ငံချင်းဟိုဒီလိုဒါအတိုင်းဆိုးတွေးကြကြဖို့ပေါ့တွေးကြကြတာလည်းရှိတယ
်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေကလည်းတစ်နေ့ဆက်တစ်နေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ရုပ်သားကြီးရွာမှာဘုံပေါက်ကွဲခဲ့ပြီးခလေးနှူးနဲ့မျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါတယ်။ဒါပြင်မနေ့ကမင်းပြမြို့နယ်ကနေမြေပုံမြို့နယ်ညောင်ကန်းကြီးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့စီကိုတမတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ကလေးတူတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တနစ်ကျော်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေမှာအရသာတိုက်ဆုံမှု120ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့သလိုစစ်ကြောင်ဦးရေကလည်း300ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီးရင်ပြစ်စုထားပါတယ်ခင်ဗျာ။